ချီလီနိုင်ငံမှာမြေထားကရစီတဲ့တော်ရဲ့အပေါ်မကြည်မနာဖိအားကစတင်ခဲ့တဲ့ဆန့်ကျင်ဆန္ဒပြပွဲကြောင့်သမရဆဘက်ရှန်ပင်နေရာကမြို့တော်ဆန်ဒီယိုကိုမှတောက်ကြနေကအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။မြို့သူမြို့သားတွေငြိမ်းချမ်းစွာနေရဖို့ပုဂ္ဂလိကနဲ့အများပြည်သူတွေကိုသာမကလူသူဦးချင်းစီရဲ့အခွင့်အရေးတွေကိုပါအကာအကွယ်ပေးဖို့အခုလိုအရေးပေါ်အခြေအနေကိုအလေးနက်ထားထုတ်ပြန်ကြေညာတာဖြစ်တယ်လို့သမရပင်နေရာကပြောသွားပါတယ်။မြေထားခရီစီတတာကိုစန့်ကျင်ဆန္ဒပြတဲ့လူရတစိတပိုင်းအဖြစ်ဆန်ဒီယာဂိုမြို့မြောက်ရီထားပူတာပေါ်တွင်မှာအထက်တန်းကျောင်းသူကျောင်းသားတွေအဖြစ်အသိစုဝေးရောက်ရှိလာပြီးတော့လူတကူစာဝင်လို့ရတဲ့ဂိတ်ပေါက်တွေကိုလက်မှတ်မပြဘဲခုံကျော်ဝင်ရောက်ခဲ့ကြသလိုလက်မှတ်ဆက်တွေကိုပါတောက်ကြနေကြလားဖျက်ဆီးခဲ့ကြတာပါဒီဖြစ်ရပ်တွေကြောင့်ပဲဆန်ဒီယာဂိုမြို့မြောက်ရီထားလိုက်တွေကိုရန်နာလိုက်တဲ့အတွက်ထောင်းတောင်းချီတဲ့ခီးစွာပြည်သူတွေအလုကနဲ့အင်ပြန်ရင်အခက်ခဲတွေနဲ့ကြုံတွေ့ခဲ့ရပါတယ်ဆန္ဒပြတဲ့တွေကိုမြေရုပ်ပုံးတွေတုံးပြီးတော့လူစုခွဲဖို့ကြိုးစားခဲ့ကြတဲ့ရဲတွေကလည်းမြေထားပူတာတချို့ကနေဆုတ်သွားခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့ရဲတို့ကြားထိတ်တဲရင်ဆိုင်တွေ့ခဲ့ကြသလိုအဆောက်အုံအတော်များများလည်းမီးတင်ရှုတ်ခံခဲ့ရပါတယ်။ရုံးတက်ရုံစင်းချိန်လိုလူရှုတ်တဲ့အချိန်မှာမြေထားစီချီလီခီတဲ့ဒေါ်လာ1.8ပေးကြတာပါ။ရထားလိုင်းတွေကိုဒီတစ်ပတ်စနေတနင်္ဂနွေနေ့နေ့ရက်စလုံးဆက်ပြီးရက်ဆိုင်ထားမယ်လို့လည်းခန့်မှန်းရပါတယ်။